သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါဩစတြေးလျအများစုဟာမိသားစုမရှိရှာတဲ့ကလေးတငယ်တွေကိုနိုင်ငံရက်ချားကနေမွေးစားခြင်းကြပါတယ်။ဩစတြေးလျနိုင်ငံဟာအခြားနိုင်ငံများစွာနဲ့မွေးစားခြင်းဆိုင်ရာနားလည်မှုစာချုပ်တွေရှိပါတယ်။ဒါပေမဲ့နိုင်ငံရက်ချားကကလေးတယောက်ကိုမွေးစားဖို့ဆိုတာကရည်ရှည်လုပ်နိုင်ဖို့လိုအပ်မှာဖြစ်ပြီးတော့မွေးစားတဲ့လုပ်ငန်းစဉ်ပြင်းပြဖို့ဟာလည်းအချိန်ကာလကြာနိုင်ပါတယ်။Inter-Country Adoption Australia လို့ခေါ်တဲ့တရားဝင်အဖွဲ့အစည်းကနေတဆင့်ဩစတြေးလျနေဟာနိုင်ငံရက်ချာကနေကလေးတငယ်မွေးစားနိုင်ပါတယ်မွေးစားခြင်းနဲ့ပတ်သက်ပြီးလောလောဆယ်ဩစတြေးလျနိုင်ငံမှာအခြားနိုင်ငံ73နိုင်ငံနဲ့စာချုပ်တွေရှိပါတယ်2019-2020အတွင်းကစာတမ်းအရဆိုရင် 2019-2020 ခုနှစ်အတွင်းမှာမွေးစားခြင်း334ခါပြုလုပ်ခဲ့ကြတယ်လို့ဖော်ပြပါတယ်အဲ့ဒီထဲက39ခါဟာနိုင်ငံရက်ချာကမွေးစားမှုတွေဖြစ်ပါတယ်နောက်တနည်းပြောရမယ်ဆိုရင်ဒါဟာနိုင်ငံရက်ချာကမွေးစားတာတွေ15နှစ်ဆက်တိုက်ရောချနေတာကိုပြနေပါတယ်မွေးစားရမယ်ဆိုရင်ကိုယ့်ရဲ့ပြည်နယ်ရဲ့တက်ဆိုင်ရာအဖွဲ့အစည်းဒါမှမဟုတ် SDCA ကိုဆက်သွယ်ရပါတယ်သူတို့ကတင်းရဲ့စိတ်ဝင်စားမှုကိုဖောင်ဖြေးရပါတယ်မိခွန်းတွေလည်းဖြေးရပါတယ် SDCA ကတင်းရဲ့မွေးစားခြင်းဆိုင်ရာဆုံးဖြတ်အတည်ပြုပေးသူတယောက်နဲ့အမေးဖြေပြုလုပ်ဖို့အတွက်ခေါ်နိုင်ပါတယ်ပြီးတော့ကျမ်းမာရေးရာဇဝတ်မှုနဲ့အခြားစစ်ဆေးမှုတွေကိုလည်းပြုလုပ်ရပါတယ်ဒက်ဘရော့ကတူးတဲ့မိခင်တယောက်ဖြစ်ပြီးသူမကတရုတ်ပြည်ကကလေးတယောက်ကိုမွေးစားဖို့ရှောက်ခဲ့ပါတယ်ဆန်နစ်ကျော်ကြောင်ဆောင်ခဲ့ရတဲ့ကာလမှာသူမက Adoption Australia မွေးစားသူများ Australia ဆိုတဲ့အဖွဲ့တစ်ခုကိုတည်ထောင်ခဲ့ပါတယ်
It took me over 12 years China's program which changed several years agoor actually several years ago, over a decade, it changed suddenly, and the wait went from a couple of years to 10, 14,
15 years. The old people got the legal, we saw what a change sudden it down, Jama Songayare, a sagaro, nit ning away, Janangabime, Jakalama, Yoti, Senekani, Sangan, Titan, Janine, Simini, Pianlegabare, the Choldurigaro, nit ning in a yare, Lusu Javare, Dabime, Toto, Sheshapa Pinamare.အခြားမိဖက်နိုင်ငံတွေကသူတို့ရဲ့ပြည်တွင်းမိသားစုအချင်းချင်းမွေးစားတာကိုဦးစားပေးတာတွေရှိနိုင်တာကြောင့်ပြီးခဲ့တဲ့နှစ်တွေအတွင်းမှာနိုင်ငံရက်ချာကမွေးစားဖို့စောင့်ခဲ့ရတဲ့ကာလတွေလည်းအတော်လေးကြာခဲ့ပါတယ်။ Miss Brook ပြောတာကတော့မွေးစားဖို့အတွက်စာရွက်စာတမ်းနဲ့စစ်ဆေးရေးတွေလုပ်ပြီးမွေးစားခွင့်ရဖို့ကမကြာနိုင်ပဲ။အဲ့ဒီနောက်ပိုင်းကလေးတယောက်နဲ့ချိတ်ဆက်မိဖို့ကသာကြာနေတာပါလို့ဆိုပါတယ်။
Australia, it takes 1 to 2 years to get through the system on this side because there's a screening process, there's an education process, there's social worker visits. Once your dossier is approved,
ဒီဘက်နိုင်ငံမှာအဆင့်အများကြီးရှိနိုင်ပါတယ်။ဥပမာကနဦးစစ်ဆေးရဲ့အဆင့်၊ပညာရေးနဲ့ပတ်သက်တဲ့အဆင့်ပြီးတော့ကိုယ်အိမ်ကိုလာပြီးစစ်ဆေးကြည့်ရှုတာတွေလည်းရှိပါတယ်။ဒီအဆင့်တွေပြီးဖို့ကတစ်နှစ်ကနေနှစ်နှစ်အထိကြာနိုင်ပါတယ်။တင်းရဲ့လျှောက်လာကိုခွင့်ပြုလိုက်ပြီးနောက်ပိုင်းမှာတော့ဩစတြေးလျဘက်ကဘာမှလုပ်စရာမရှိတော့ပါဘူး။အဲဒီနောက်ပိုင်းတင်ရွေးချယ်တိုက်တဲ့နိုင်ငံအပေါ်မှာပဲမှူတည်ပါတော့တယ်။သူတို့လျှောက်လာကအဲဒီနိုင်ငံမှာရောက်သွားပြီးကလေးတယောက်ချိတ်ဆက်မိဖို့ဒါစောင့်နေပါတော့တယ်။ဩစတြေးလျနိုင်ငံမှာစောင့်ရတဲ့အချိန်ကသူမအတွက်အကျိုးရှိရဲ့လို့ Miss Brook ကပြောပါတယ်။ဘာလို့လဲဆိုတော့စောင့်နေရတဲ့အချိန်အတွင်းမှာနိုင်ငံအတစ်တခုကကလေးတယောက်နဲ့မိသားစုအတစ်တခုကိုတည်ထောင်မှုအတွက်လိုအပ်တဲ့ဗဟုသုတနဲ့ပြင်ဆင်မှုတွေပညာပေးအစီအစဉ်တွေကိုသူမတက်ခွင့်ရခဲ့ပါတယ
် The education in Australia is far superior to other countries like America who hardly give any information and education to parents there's a lot of parents that come home and they have their child and they can't cope so I think you know some people are saying oh Australia overdoes it yes in some
Australia နိုင်ငံကပြင်ဆင်ပေးတဲ့ပညာပေးမှုအစီအစဉ်တွေကမွေးစားရမယ့်မိဘအတစ်တွေကိုပြင်ဆင်မှုတွေတိတ်လုံးလိမ့်မရှိတဲ့အမေရိကလိုအခြားနိုင်ငံတစ်ခုထက်တော့အများကြီးတာပါတယ် အချို့မိဘတွေဆိုရင်ဒီကိုရောက်လာပြီးလိုက်လျောညီထွေမဖြစ်တတ်ကြပါဘူး။ဩစတြေးလျကအပူတအားလောက်တာပဲလို့တချို့တွေထင်ကြလိမ့်မယ်။အချို့နေရာမှာတွေတော့ဟုတ်ရင်ဟုတ်လိမ့်မယ်။ဒါပေမဲ့မွေးစားဖို့အတွက်ပြင်ဆင်ရတဲ့ဒါမှမဟုတ်ဒီစနစ်ထဲမှာသွားမယ်။ကလေးဘသူအတွက်မဆိုသူတို့ရဲ့အားငယ်စိတ်တွေနဲ့အခြားကြောက်စိတ်တွေရှိနေတတ်တာကြောင့်သူများထပ်ပူတဲ့လိုအပ်ချက်တွေရှိနေနိုင်ပါတယ်။ဒါကြောင့်သူတို့တွေရဲ့ပညာရေးနဲ့အခြားအရာရာအဆင်ပြေဖို့အတွက်ပညာပေးအစီအစဉ်တွေကတကယ့်ကိုလုံတဲ့အစီအစဉ်တွေဖြစ်ပါတယ်။ပြီးနေရအပေါ်မှာမူတည်ပြီးမွေးစားဖို့လိုအပ်တာတွေလည်းပွဲပြနိုင်ပါတယ်။ပြီးတော့သူတို့ရွေးချယ်တဲ့နိုင်ငံကတက်မှတ်ထားတဲ့လိုအပ်ချက်တွေလည်းပြည့်မီဖို့လိုအပ်ပါသေးတယ်
။ There's usually a cap on your age, mostly around 50 to 55. There's a cap on your body weight, cannot be obese.There's income in some cases you have to be able to financially afford a child. They're looking at how many fines you've got, even like speeding tickets. If you have
too many tickets. တကယ်အတက်ကန်တဲ့ချက်တွေရှိတဲ့မြားတော့အဖြစ်50 55နှစ်အတွင်းမှာပေါ့။တင်းရဲ့ကိုယ်အလေးချိန်ဥပမာအရန်ကြီးဝါနေလို့မဖြစ်ဘူး။အချို့နေရာတွေမှာဆိုတင်းရဲ့ဝင်ငွေလည်းအရေးပါတယ်။တင်းဟာကလေးမွေးစားဖို့အတွက်ငွေချေးအရာတတ်နိုင်ရမယ်။ပြီးရင်အချိန်လုံးမောင်းတာမျိုးစားတဲ့ဒန်ကြီးတွေတင်မှာဘလောက်ရှိနေမလဲစားတဲ့အချက်တွေအားလုံးကိုသူတို့စစ်ဆေးပါတယ်ဒီလိုအချက်တွေကောင်းမနေဘူးဆိုရင်တော့တင်းရဲ့မွေးစား권ကိုပယ်ချခံရနိုင်ပါတယ်ဒါကြောင့်တင်းရဲ့ပြည်နယ်တင်းရွေးချယ်တဲ့နိုင်ငံတွေရဲ့လိုအပ်ချက်စည်းမျဉ်းတွေပေါ်မှာလည်းပြည့်မီဖို့လိုအပ်ပါတယ် Adoptions Australia 2019-2020 စာရန်အရဆိုရင်မွေးစားခြင်းနဲ့မိဘအများစုဟာအသက်40ကနေ44နှစ်အတွင်းကဖြစ်တယ်လို့ဖော်ပြပါတယ်မွေးစားတဲ့လုပ်ငန်းစဉ်စပြီးဒါမှမဟုတ်ကလေးတယောက်ကိုရှာတွေ့ပြီးဆိုတာနဲ့တင်ဟာမွေးစားသူဗီဇာအမတ်စဉ်100နှစ်ကိုရှောင်နိုင်ပါတယ်။ Immigration Advice and Rights Center ကရှင်းနေတယောက်ဖြစ်တဲ့အာလီမူဂျာဟီကဩစတြေးလျနိုင်ငံကိုလာတဲ့ကလေးတငယ်တွေအားလုံးကျန်းမာရေးလိုအပ်ချက်တွေလည်းပြည့်မီရတယ်လို့ဆိုပါတယ်
။ If the child fails the health criteria on the basis that they have a condition that may pose a significant cost to the community or would prejudice access to services it may be possible for the minister to waive some of these requirements so there
okay, would be no waiver of the person when thought when bo phit sin nan lot de jamma yi a chin ni shi de so de a chang pya cha chang jamma yi sit sit che ma on ge bu so yin australia nai ngan ga wun ji ga ai di the ga kan tat che de ko a nei nge phi shop pe nai ma de ဩစတြေးလျပတ်ဝန်းကျင်ကိုချိန်ချမှုတစ်ခုဖြစ်နေမယ်ဆိုရင်တော့ဘယ်လိုဖြေလျှော့မှုမှလုပ်ပြီးလို့မရနိုင်ပါဘူး။ဒါပေမဲ့ဗီဇာထုတ်ပေးလိုက်ပြီးနောက်ပိုင်းဩစတြေးလျလူမှုအတိုင်းဝိုင်းကိုအလွန်အမင်းကုန်ကျမှုဒါမှမဟုတ်အလွန်အမင်းဖက်လိုက်မှုမျိုးဖြစ်မလာနိုင်ဘူးဆိုတဲ့တက်တီတစ်ခုကိုဝန်ကြီးကစိတ်ကြည်နေတဲ့ဆိုရင်ဖြေလျှော့မှုတစ်ခုရကောင်းရနိုင်ပါတယ်။လူဝင်မှုကြီးကြပ်ရေးနိုင်ငံသားစစ်ဆေးရေးရွှေ့ပြောင်းလာသူဝန်ဆောင်မှုနဲ့ရင်ကျေးမှုပေါင်းစုံရေးရာဆိုင်ရာဝန်ကြီးရုံးကထောက်ပံ့နိုင်မှုတက်တီတွေကိုထပ်ပေါင်းလိုအပ်ချက်အနေနဲ့တောင်းခံနိုင်တယ်လို့သူကထောက်ပြပါတယ
် It's not a mandatory requirement but in some cases the minister can ask for an assurance of support for this visa an assurance of support is essentially the person who provides the assurance who can be the sponsor but not necessarily would give a if you like a promise that if
ဒါကပုံတည်လိုအပ်တဲ့လိုအပ်ချက်မျိုးတော့မဟုတ်ပေမဲ့အချို့အချိန်တွေပေါ်မှာဝန်ကြီးကဗီဇာအတွက်ဒီတက်တွေကိုတောင်းခံနိုင်ပါတယ်ထောက်ပံ့မှုတက်တီဆိုတာကမွေးစားသူမိဘဟာကလေးအတွက်ထောက်ပံ့ပေးသူဆိုတာကိုတက်တီပြတဲ့စာဖြစ်ပါတယ်။ရှင်းရှင်းလေးပြောရမယ်ဆိုရင်များကလေးတယောက်ကဩစတြေးလျနိုင်ငံကိုရောက်လာပြီးစန်တလင့်ကနေဝန်ဆောင်မှုအမျိုးမျိုးကိုထောက်ယူသုံးစွဲနေခဲ့မယ်ဆိုရင်မွေးစားခဲ့တဲ့မိဘကအဲ့ဒီအကျွေးတွေကိုပြန်ဆက်ဖို့တာဝန်ရှိတယ်လို့ဝန်ကြီးကကတိပြုတဲ့သဘောပါ။ပြည်ပနိုင်ငံတွေမှာနေနေတဲ့ဩစတြေးလျနိုင်ငံသားဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ရထားသူတွေဟာသူတို့နေနေတဲ့နိုင်ငံကကလေးတွေကိုနိုင်ငံရက်ချာကအေဂျင်စီတွေနဲ့မွေးစားနိုင်တယ်လို့အစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့ Expatriate Adoption ဆိုတဲ့အစီအစဉ်ကနေတဆင့်မွေးဖွားနိုင်ပါတယ်။ဒီအစီအစဉ်မှာဆိုရင်မွေးစားခွင့်ရဖို့နဲ့မွေးစားဖို့လုပ်ငန်းစဉ်ကနိုင်ငံရက်ချာကအေဂျင်စီတွေအပေါ်မှာမူတည်ပြီးလုပ်ငန်းစဉ်တစ်ခုလုံးပြီးဆုံးပြီးဗီဇာထုတ်ပေးရမယ့်အချိန်တစ်ခုတည်းမှာဩစတြေးလျအစိုးရကဆောင်ရွက်ပေးမှာဖြစ်ပါတယ်။
Under the visa process, if the adoption is done through the expatriate adoption, the person sponsoring would need to have been living in that country for a minimum period of 12 months, but would also need to show that the purpose of their stay in that country
is to live in the country. အဲ့ဒီနိုင်ငံမှာအနည်းဆုံး12လနေထိုင်ရမှာဖြစ်ပြီးတော့သူတို့အဲ့ဒီနိုင်ငံမှာနေနေတာဟာငွေစားသူကလေးတငယ်ရှာဖွေဖို့မဟုတ်ပဲအခြားရေရရရအကြောင်းတစ်ခုအကြောင်းနေထိုင်နေတာဖြစ်တယ်ဆိုတာကိုသက်သေပြဖို့လိုအပ်ပါတယ်စစ်ဒနီကစရီနီလက္ခဏီကတော့အိန္ဒိယနိုင်ငံကကလေးတယောက်ကိုငွေစားဖို့လုပ်နေသူတယောက်ပါ
Back in 2015 I was diagnosed with cancer and I lost my uterus back in 2019 and that's when the whole situation of mine got shattered that I wouldn't be able to become a mother anymore so we thought of adopting
but 2019 ma jama kinsa yoga ko sat tin khan sa kya yare 2019 ma jama ye tain ko song song kya yare jama kali tiao ye ami ma phit nai naw bu so ra ko ti bi chi kwe kya yare a chin ni po jama ro ta chang mwe sa bo sin sa kya ba de ဒါပေမဲ့လက်ရှိအခြေအနေတွေရဲ့ဩစတြေးလျနိုင်ငံရဲ့စီးမြင့်တွေအကြောင်းအတိအချာမလုံနိုင်ခဲ့ပါဘူး။2010ခုနှစ်မှာဖက်ဒရယ်အစိုးရဟာကလေးတငယ်မောင်ကိုချင်းဆိုင်ရာစိုးရိမ်မှုတွေကြောင့်အိန္ဒိယနိုင်ငံနဲ့မွေးစားချင်းဆိုင်ရာနားလည်မှုကိုရပ်တန့်ခဲ့ပါတယ်လို့မစ္စတာမူတာဟဒီကပြောပါဗျာ
။ There was a freeze on adoption from Indiaover concerns about what safeguards were in place. And there was a freeze of about 8 years. Now, adoptions from India have resumed as at 2009.
The first time we had a freeze, we had a freeze in India. India was a freeze in the country. We had a freeze in the country. In 2019, India was a freeze in the country. We had a freeze in the country. But we had အရေးအတွက်နည်းနည်းတာခွင့်ပြုပေးပြီး Queensland ပြည်နယ်နဲ့အနောက်ပိုင်းဒေသမှာရှိတဲ့ agency တွေကနေတဆင့်ရှောက်လာတဲ့သူတွေတိုင်းရကြပါတယ်။ Australia နိုင်ငံမှာနိုင်ငံတကာစံနှုန်းတစ်ခုဖြစ်တဲ့ Hague's Convention on Protection of Children and Cooperation in Respect of Inter-Country Adoption ရဲ့စံနှုန်းတွေနဲ့ကညီမာတာနိုင်ငံရဲ့ချာမွေးစားသားတွေကိုလှုပ်ဆောင်ပေးတာဖြစ်တာကြောင့်မွေးစားခံရသူကလေးတငယ်ရဲ့အရေးဟာအတော်လေးဦးစားပေးခံရပါတယ်။ဒီဆောင်မကို Josie Park Kusinovic ကပေးပို့ခဲ့တာဖြစ်ပြီးတော့ကျွန်တော်ပြည်ဆောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးကြတဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။ဆိုရတဲ့တဲ့ရင်တွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ